ဒီခိုင်မီနယ်အတွင်းဩဂတ်လ25ရက်နေ့ကျန်းဖတ်ဝါဒဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကြုံတွေ့နေရတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နေဆက်တွေမှာတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တတ်မဲ့ဖြည့်ရှင်းချက်တည်းရထွက်ဖို့မြန်မာဘက်ကဆောင်ရွက်နေတာတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားကြောင်းလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဒါမဲ့ရခိုင်ပြည်နယ်တွင်းကကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သတိထားဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန့်ခွန်းမှာအလေးထားပြောဆိုထားခဲ့ပါတယ
် Excellencies extremists everywhere actually have a common playbook firstcommit an egregious
ပညာမမဆိုးဆွေးရောက်သမားတွေအနေနဲ့သူတို့ကိုင်ဆွဲတဲ့ view ဟာရှိပါတယ်ပထမဆုံးအကြမ်းဖက်မှုတွေကိုကန့်ကောက်အောင်လုပ်မယ်ဒုတိယအနေနဲ့မင်းတို့နဲ့ငါတို့နဲ့ဆိုရဲရန်ငါခွဲပြားမှုဖြစ်လာအောင်ဘာသာရေးတိုက်ခတ်မယ်တတိယကတော့အလွန်ကျွံတုံ့ပြန်မှုတွေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်တီးကြားစီဖြစ်အောင်လုပ်ကြအခြေအနေကိုပျောက်သွားစေပါတယ်အစိုးရသမားတွေရဲ့ဒီလိုထောင်ချောက်ထဲကိုကြမသွားအောင်အတော်လေးသတိထားရမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောသွားတာဖြစ်ပါတယ်ဒီလာတွင်မှာမှာဆိုးရရုံးဆိုင်ရာနေပြည်တော်မှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ကိစ္စကိုပြုမလွန်လွန်ဆွေးနွေးခဲ့ကြောင်းလည်းပြောဆိုပါတယ်ဒီကိစ္စကတမိုင်းနဲ့ချီတီရှိလာတဲ့လူမှုတိုင်းဝန်ကြားကစုထွေးလာတဲ့ပြဿနာတစ်ခုဖြစ်ပြီးချက်ချင်းကြီးဖြစ်ရှင်းနိုင်မှာမဟုတ်ပါဘူးစင်ကာပူနိုင်ငံအနေနဲ့တော့အာဆီယံအဖွဲ့ကြီးနဲ့အတူရပ်တည်ပြီးတော့ဒုက္ခရောက်ရတဲ့လူမှုအတိုင်းဝိုင်းအားလုံးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်တော်မယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ